ရင်းရွာအနီးကတောထဲမှာဖမ်းဆီးနှိပ်စက်ပြီးအစုလိုက်အတွင်းလိုက်တပ်ဖြတ်ခံထားတဲ့အမျိုးသားအလောင်းတွေတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောထဲမှာတင်းချောင်းနေချင်းစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်ခံရတာဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တင်းကိုတော့ကုသညင်ဦးကပြောပြပါမယ်ခင်။
စကိုင်းတိုင်းကနီမျိုးချင်းနှမြစ်ဘေးကရင်းရွာအနီးတောထဲမှာဇူလိုင်လ17ရက်နေ့ဆနေရက်တို့မှာ6တီလက်တွေမှာကျိုးတုပ်ရက်နဲ့အစုလိုက်ပြုံလိုက်ပေးဆုံးနေတဲ့အမျိုးသားအလောင်း15လောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ဒေသခံတွေအပြောအရတော့ဇူလိုင်လ10ရက်နေ့မှာစစ်ကောင်စီတပ်တွေဟာရင်းရွာဘက်ကိုဦးတည်လာတဲ့အတွက်ဒေသခံချို့ဟာရင်းရွာနဲ့6မိုင်ဝေးတဲ့ခင်းနန်းရှိတောင်ကုန်းဘုံကိုထွက်ပြေးခဲ့ကြပါတယ်။ဇူလိုင်9ရက်နေ့နေ့လယ်ပိုင်းမှာတော့ပုံနေတဲ့နေရာတွေကိုလူငယ်တပ်ဖွဲ့တွေလာရောက်ပြီးတော့ဒေသခံအများအပြားကိုဖမ်းဆီးခဲ့တာလို့ကိုယ်ရင်ဖမ်းခံရသူကဗီဒီယိုကိုပြောပါတယ်။ဖမ်းဆီးခံရတဲ့အချိန်မှာမျိုးသားမျိုးသမီးနှစ်ဖွဲ့ခွဲပြီးတဲ့နောက်အမျိုးသမီးတွေကို9မိနစ်တွင်လွတ်အောင်ပြေးမပြေးပါကပြစ်တက်မယ်ဆိုပြီးတော့ချင်းချောက်ပြန်လွတ်ပြေးခဲ့တယ်လို့အမျိုးသားတွေကိုဆက်ပြီးတော့ဖမ်းဆီးထားခဲ့တယ်လို့လူမျိုးသားသူတွေကပြောပါတယ်။တက်တီပြန်သွားပြီးတဲ့နောက်ဖမ်းဆီးခံထားတဲ့သူတွေကိုဒေသခံတွေကတွားရောက်ရှာဖွေရမှာတစ်ဆုံးနေတဲ့အလောင်းတွေကိုတွေ့ရှိရတာဖြစ်တယ်လို့ဒီဖြစ်ချက်ကိုကိုယ်ရင်ကြုံတွေ့ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမျိုးသမီးတူကဗီဒီယိုကိုပြောပါတယ်
။ဒီမှာတော့ uniform တွေပဲမြင်ရတာအကျန်တာတော့မသိဘူးပြုနိုင်ဘူးရှင်။သူတို့လည်းနဲ့တင်နေယူနီဖောင်းနေပဲဒါပဲမြင်ရတာအရှင်။ကျမတို့ကမိသွားလို့ဆိုကျမတို့ကဆိုက်တည်နေနေတာအရှင်။သူတို့တွေကသက်မှတ်တွေတဖောင်းဖောင်းနဲ့မပြေးနဲ့မပြေးနဲ့ဝက်နေဝက်နေဆိုပြီးတော့မှတွေ့တဲ့သူကိုသူတို့နားသူချင်းတွေ့တဲ့သူကိုမောက်ခိုင်းတာကျမတို့ကဆိုက်ခင်းမှာဒါနဲ့ကျမတို့ကမြင်နေတာမတည့်မနေရခေါ်တာအရှင်။အဲဆိုကျမတို့ကအဲသူတို့ဖမ်းနေတဲ့ကုန်းမောင်ပြန်တက်ရအရှင်။ပြန်တက်ပြီးတော့မိန်းကလေးတွေကိုတော့အဲကျမတို့ကဘာလုပ်ထားလဲမုခတဲလေးအောက်ကိုတော့ထားတယ်။ရောက်ကြလေးတွေကတော့တခြားတနေရထားပြီးတော့မှမောက်ခိုင်းတာအရှင်။ပြန်ကနေသူတွေကြာကျမတို့ပြန်ခဲ့ရတာဆိုတော့မြင်လာတော့မမြင်ခဲ့ရတော့ဘူးရှင်ကျမတို့ပြန်လွတ်လိုက်တာမိန်းကလေးတွေနဲ့ပွားတော့တွေနဲ့ကိုယ်ဝန်ဆောင်နေနေမှုဆိုပြီးတော့မိန်းကလေးအုပ်စုကိုအကုန်ပြန်လွတ်လိုက်တာရှင်နောက်နေ့လေးရမြောက်တဲ့နေ့ကျမအဲ့ကုန်းပေါ်မတော်ရဲသွားရင်းနဲ့တွားရတော့မအောင်ရှင်တွေ့ရရှင
်သူ့ရဲ့အိမ်သားတယောက်လည်းသက်ခံသူတွေထဲမှာပါပါတယ်ဖန်စီတက်ဖြတ်ခံသူအမျိုးသားအများစုဟာရင်းရွာသား12ယောက်ဖြစ်ပြီးတော့ရင်းရွာအုပ်စုတွေကကုန်းသာရွာသားတယောက်ဘလူးဇဝရွာသားတယောက်ပြင်ရင်းရွာကိုရောက်နေတဲ့ရေဦးမျိုးသားတယောက်တို့လည်းပါပါတယ်တပ်ဖြတ်ခံသူတွေဟာလက်ပြန်ချိုးတုပ်ပြီးတော့ခြေောက်တွေကိုလည်းချိုးတုပ်ထားသလိုနှိမ့်ဆက်ခံထားတဲ့ဒဏ်ရာရီကိုလည်းတွေ့ရတယ်လို့ရုပ်လောင်းတွေကိုမြင်မြင်တွေ့ရသူတူကအခုလိုပြောပါတယ
်အပြင်နဲ့မြင်မြင်ကျွန်တော်က9နိုင်တော့သွားရှာတော့9လောင်းတစ်ခါပြည့်နောက်အချိန်ရှိလို့နောက်ထပ်9မိနစ်မှတစ်ခါသွားရှာတော့အဲ့နာပဲ6လောင်းဖြတ်ပြည့်တယ်အဲ့နေရာတနေရာလည်းအလုံးဖြတ်ပြည့်ရတယ်တရားကိုကျွန်တော်မိမိကျိုးပြီးပြန်လာတော့ရာခင်းခြင်းကိုပုံစံနဲ့လိုက်ရှာတဲ့တလောင်းအဲ့ဒါကကျွန်တော်တို့ဒီရေဦးငယ်ကကျွန်တော်ကဇာနီရောရှိနေတာပဲပြိတ်တော့ကွာတာမီလူကတင်ရောက်တယ်အလုံးစံရယ်ခန်းတော့နောက်ပြန်ကြည့်တုတ်တယ်လေအခုဂျန်တော့
တစ်ဆုံးသူတွေကျဲမှာအသက်20ကနေပြီးတော့အသက်60အထိအမျိုးသားတွေပါကြပါတယ်အခုလိုဖမ်းဆီးတပ်ဖြတ်တယ်လို့ရွှေငွေအဝတ်ထည်တွေနဲ့ဖိုးတန်ပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းပြောကြပါတယ်ဒါနဲ့ပတ်သက်လို့ view ကတော့ပြီးသားတည်ကြည့်လို့တော့မရသေးပါဘူးအခုလိုရင်းရွာနီးမှာအစုလိုက်ပြုံလိုက်တက်ဖြတ်ခံရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒိမ့်ထုတ်ပြန်တာမရှိသေးဘူးလို့ပဲမီဒီယာတွေကမင်းမြန်းတာကိုလည်းကြံလိဖြေကြားတာမလုပ်သေးပါဘူးပြီးခဲ့တဲ့ဂျွန်လ19ရက်နေ့ကရင်းရွာနီးကကင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကြီးရွာသားချို့ကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့ပါတယ်ကင်းရွာနီးမှာစစ်ကောင်စီရဲ့ရန်ကင်ဆောင်လာတဲ့တမောတက်ခိုက်ခံရတာတွေလည်းရှိခဲ့ပြီးတော့ PDF တပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့မှုပါတယ်ချင်းလင်းမြစ်ဘေးကကြီးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေလေးရှိတယ်လို့ဒေသခံတွေကပြောပါတယ်တစ်ချက်တော့ပဲဒီကနေ့ဇူလိုင်လ17ရက်နေ့မနက်ပိုင်းကမန္တလေးတိုင်းမြင်းညာမြို့ပေါ်မှာလူငယ်ရေးဆောင်နေတဲ့စစ်ကောင်စီကားလမ်းမိုင်းခွဲတက်ခိုက်ခံပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်ချူတန်ရရလို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကပြစ်ခတ်တာကြောင့်မျိုးသမီးတူဘိုက်ကိုကြီးစံထိမှန်ပြီးတော့တန်ရခဲ့ပြီးတော့ဆွေးနွေးရတဲ့အနေအထားမှာရှိတယ်လို့လည်းဒီကားကလည်းပြောပါတယ်ခင်ဗျာ
။ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာ။